မြန်မာနိုင်ငံရဲတပ်ဖွဲ့ကို EU ဥရောပသမဂ္ဂကလေ့ကျင့်သင်တန်းပေးရတဲ့ရည်ရွယ်ချက်ကလူ့ခွင့်ရေးဆိုတာကိုပုံမသိရှိနားလည်စေဖို့ဖြစ်တယ်လို့ EU ကပြောကြားလိုက်ပါတယ်။ရန်ကုန်မြို့တော်ခမရှိမှာဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုရဲတပ်ဖွဲ့နဲ့လက်ပတ်ညီဝက်တွေကကြာတာရီနေတုန်းကရိုက်မြှက်ဖမ်းဆီးမှုဖြစ်ခဲ့ပြီးတဲ့နောက်ဒီဖြစ်ရပ်တွေအပေါ်မှာ EU ကစိုးရိမ်နေလို့ရန်ကုန်မြို့ EU ကိုယ်စားလှယ်ရုံးကသူ့ရဲ့ Facebook စာမျက်နှာမှာထုတ်ပြန်ဖော်ပြခဲ့ပါတယ်။2013ခုနှစ်ထဲကစလို့ရဲတပ်ဖွဲ့ဝင်တွေကိုလေ့ကျင့်သင်တန်းပေးခဲ့တဲ့ရည်ရွယ်ချက်ဟာညနိုင်ဆွေးနွေးပြီးတော့အဖြေရှာဖို့အရေးကြီးတယ်ဆိုတာကိုအလေးထားသိစေချင်တယ်လို့လူအုပ်ကိုမထိနိုင်တဲ့နောက်ဆုံးအခြေအနေရောက်မှသာမျှတတဲ့အရာသုံးတင်တယ်ဆိုတာကိုသိစေချင်လို့ဖြစ်တယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့အခြေအနေကိုကြည့်ခြင်းအပြင်နောက်ထပ်သင်တန်းတွေပေးဖို့လိုအပ်နေတယ်ဆိုတာကိုထောက်ပြနေတယ်လို့လည်းဆိုထားပါတယ်။ရဲတပ်ဖွဲ့နဲ့အတူဒီလက်ပတ်ညီပတ်ထားကြသူတွေကဆန္ဒပြသူတွေကိုအတင်းကြိုင်းနဲ့ဖမ်းဆီးခဲ့ပြီးတဲ့နောက်ရန်ကုန် EU ရုံးရှိမှာကျောင်းသားအဖွဲ့တွေကဆန္ဒပြခဲ့ကြတာပါ။EU ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ကိုသာတင်နန်းပေးတာဖြစ်ပြီးတော့တခြားအဖွဲ့အစည်းတွေကိုတင်ကြားလေ့ကျင့်ပေးတာမရှိဘူးဆိုတာကိုလည်းရန်ကုန်မြို့က EU ကိုယ်စားလှယ်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဥပဒေပေါင်းတဲ့ကနေငြင်းငြင်းချမ်းချမ်းစုဝေးခွင့်တို့ဟာဒီမိုကရေစီရဲ့အဓိကအနှစ်သာရဖြစ်တယ်လို့လည်း EU ကပြောထားပါတယ်ရှင်။